Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်ဒီဇင်ဘာလ9ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညနေခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်အစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စစ်သားနှုတ်ဦးတည်ဆုံးသွားခဲ့တယ်လို့ဟမတ်ကပြောကြားလိုက်ပါတယ်ဂျော်ဂျီယာသမ္မတဟောင်းမီခဲလ်ဆာကတ်ရီလီကိုယူကရိန်းရဲတပ်ဖက်ကတောက်ချနေမှာပြန်ဖမ်းလိုက်ပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားမှာဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့အနောက်ဘက်လုံးကသဘောတူလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေပြီးနားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ကိုနိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲ။ကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲ။ကဘာကိုနိုင်ငံကိုဘယ်လိုမြင်တယ်လဲ။ဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲ။ကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှု
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တို့အောင်ဆန်းစုကြည်ပြောသွားတာပါ။အပြည့်စုံကိုတည်နေပြီးမှနားဆင်ကြပါမယ်။ဒါအပြင်အင်ဒိုနီးရှားနိုင်ငံကမီးတောင်အန္တရာယ်ကြောင့်ကဘာလက်ခီးသွားလုပ်ငန်းပေါ်ဘလို့ထိခိုက်မှုရှိတယ်လဲဆိုတဲ့အကြောင်းအပြင်ဆောင်းရာသီနဲ့နေသိကူရာသီရောက်တိုင်းဖျော့ဖြေပေးနေကြရာသီသချင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုညံဝင်းအောင်တို့ပြောပြပေးပါမယ်ရှင်။
ကာဇာကမ်းမြောင်ဒေသကနေအစ္စရေးဘက်ချမ်းကိုဒုံးကျည်တွေတိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးဘက်ကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတဲ့နောက်အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းနှစ်ယောက်တေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုပြီးအစ္စရေးမှာရှိတဲ့အမေရိကန်တန်ရုံးကိုအဲ့ဒီကိုရွှေ့မယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းဟမတ်အဖွဲ့ကတနက်သမားနှစ်ယောက်တေဆုံးခဲ့တယ်လို့လည်းဟမတ်အဖွဲ့ကအတည်ပြုပြောပါတယ်။အစ္စရေးဘက်ကတော့လက်နက်ဆက်ရုံနှစ်ခုကိုပြင်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစ္စရေးစစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဂါဇာကမ်းမြောင်ဒေသမှာမနေ့ကဖြစ်ပွားခဲ့တဲ့ဆန္ဒပြပွဲအတွင်းမှာတော့အသက်30အရွယ်ပါလက်စတိုင်းလူမျိုးမမူဒ်အယ်မစရီယာတေဆုံးခဲ့ပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်စတိတ်မှာဖြစ်ပွားခဲ့တဲ့ထိတ်တိုက်တွေ့မှုအတွင်းမှာအစ္စရေးစစ်တပ်ကလူနှစ်ယောက်ကိုပစ်ခတ်ခဲ့တယ်လို့အစ္စရေးဘက်ကတည်ပြုပြောကြလိုက်ပြီးတော့အဲ့ဒီလူတွေဟာအကြမ်းဖက်မှုတွေဖြစ်အောင်အဓိကလှုံ့ဆော်နေသူတွေဖြစ်တယ်လို့လည်းအစ္စရေးဘက်ကဆက်ဆွဲပါတယ်။ဒါပြင်ဂါဇာဒေသကနေဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်နေတာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကလေတပ်ကဂါဇာမှာရှိတဲ့ဟမတ်စ်ရဲ့စစ်ခန်းတွေကိုပြင်မှထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာ15ယောက်ထပ်မံတဲ့ဒဏ်ရာရသွားတယ်လို့လည်းပါလက်စတိုင်းချမ်းမရေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်အီရတ်၊ဂျော်ဒန်၊ဆီးရီးယား၊ပါကစ္စတန်၊လက်ဘနွန်၊မလေးရှား၊အင်ဒိုနီးရှားနိုင်ငံတွေမှာလည်းတောက်ကြနေကတော့အမေရိကန်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲရည်တည်ချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အရာနိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှာတွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။
ဘာသာရေးအရအငင်းပွားနေတဲ့ဂျေရုဆလင်မြို့ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်သတ်မှတ်ကြောင်းသမ္မတထရန့်အစိုးရကတရားဝင်ကြေညာမှုနဲ့အတူအစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုရွှေ့မဲ့အစီအစဉ်တွေကြေညာခဲ့ပြီးနောက်ဖြစ်လာနိုင်ခြေရှိတဲ့လုံခြုံရေးဆိုင်ရာဆိုးကျနဲ့ပတ်သက်ပြီးသမ္မတအင်ဗျူတော်ကိုအသေးစိတ်တင်ပြထားပြီးဖြစ်ပါတယ်။လုံခြုံရေးအရကြရရလာနိုင်တာတွေကိုသမ္မတထရန့်စီတင်ပြထားပေမဲ့ဂျေရုဆလင်အရေးဟာအမေရိကန်ရဲ့နိုင်ငံရေးမူဝါဒအောင်မြင်ဖို့အတွက်အထောက်အကူပြုနိုင်မပြုနိုင်ဘူးဆိုတာကိုတော့ထောက်လှမ်းရေးတွေကအကြံပေးထားတာမျိုးမရှိဘူးလို့ယာဒုကနှုတ်ထွက်တော့မဲ့အမေရိကန်အကြံဖြတ်မှုတိုက်ဖြတ်ရေးဗဟိုဌာနရဲ့ဒါရိုက်တာနီကိုရာစမူဆန်ကတောက်ကြနေမှာပြောပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်ဖြစ်သတ်မှတ်ကြောင်းဗိုဒူးနေကသမရထရန့်ကြီးညာတာကိုတုံ့ပြန်တဲ့အနေနဲ့အာရဗ်နဲ့မွတ်စလင်အများစုရှိရာအီရတ်ဂျော်ဒန်လက်ဘနွန်ပါကစ္စတန်မလေးရှားအင်ဒိုနီးရှားတို့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါ။အစ္စရေးနိုင်ငံဂါဇာကမ်းမြောင်နဲ့ဂျော်ဒန်အနောက်ဘက်ကမ်းမှာလည်းအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပါတယ်။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကအစ္စရေးမျိုးတွေကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့ပြီးအစ္စရေးစစ်တပ်ကလည်းလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်25ဦးဒဏ်ရာရသွားတယ်လို့အစ္စရေးဘက်ကပြောပါတယ်။အစ္စရေးတပ်ရဲ့ပစ်ခတ်မှုကြောင့်ဂါဇာနယ်စပ်ဒေသမှာပါလက်စတိုင်းအမျိုးသားတဦးသေဆုံးခဲ့ရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးမန်နေဂျာဟောင်းပေါ်မန်နဖော့တ်ဟာအမှုနယ်ဖက်သက်ပြီးရေးသားပြောဆိုခြင်းမလုပ်ဖို့တရားရုံးကတားမြစ်ထားတဲ့အမိန့်ကိုချိုးဖောက်ကောင်းချိုးဖောက်နိုင်တယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောလိုက်ပါတယ်။မစ္စတာမန်နဖော့တ်ဟာယူကရိန်းနိုင်ငံမှာအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့သတင်းစာမှာဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်းပါးမှာတီးဖြတ်ခဲ့တဲ့အတွက်အဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒီသက်သေခံအထောက်အထားတွေဟာအထူးဆုံးစွမ်းစည်းမှုရောဘတ်မူလာကဥပဒေအကြံပေး ရောဘတ်မူလာရဲ့ဥပဒေကြံပေးဖွဲ့ကစူးစောင်းနေတဲ့တပ်တွေတွေကအစိပ်ပိုင်းတစ်ခုလည်းဖြစ်ပါတယ်ရောဘတ်မူလာဟာပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲအတွင်းသမ္မတထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားတို့ကြားဖြစ်နိုင်ခြေရှိတဲ့ချိတ်ဆက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတာပါမစ္စတာမန်နက်ဖော့နဲ့ထရမ့်ရဲ့ရွေးကောက်ပွဲအကြံပေးရစ်ဂိတ်စ်ကိုကတော့သူတို့အပေါ်ပုံမှန်12ခုနဲ့ဆွဲချက်တင်ထားတာကိုအပြစ်မရှိဘူးလို့ထွက်ဆိုခဲ့ပါတယ်အဲ့ဒီဆွဲချက်တွေဟာပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲအတွင်းရုရှားရဲ့ဂျာဝန်နောက်ဆက်မှုနဲ့ထရမ့်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့တို့နဲ့ရုရှားတို့ကြားမှာပူးပေါင်းကြံစည်မှုတွေရှိတယ်လို့ဆွဆွဲပြောဆိုနေတာတွေပေါ်မှာမစ္စတာမူလာရဲ့စုံစမ်းစစ်ဆေးမှုရဲ့အစိပ်ပိုင်းတရားလည်းဖြစ်ပါတယ်သူတို့ကိုငွေမဲခွာချမှုမှာပူးပေါင်းကြံစည်မှုအမေရိကန်ပြည်ထောင်စုကိုဆန့်ကျင်တဲ့လုပ်ရက်တွေမှာပူးပေါင်းကြံစည်မှုအရင်ရုရှားလိုလာတဲ့ယူကရိန်းအစိုးရရဲ့ဝန်ထမ်းဖြစ်မှတ်ပုံတင်ဖို့ပြက်ကွက်မှုတွေနဲ့တရားစွဲဆိုထားတာဖြစ်ပါတယ်ခင်ဗျာ
ဂျော်ဂျီယာသမရာဟောင်းမီကေးဆာကာစထရီလီကိုသူ့ရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်အောင်ကဲထုတ်ခဲ့ပြီးနောက်ယူကရိန်းရဲတွေကတောက်ကြနေမှာမစ္စတာဆာကာစထရီလီကိုပြန်လည်ဖမ်းဆီးလိုက်ပါတယ်ဆာကာစထရီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးယာယီအချင်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှေ့နေတွေကပြောတာပါတောက်ကြညာပိုင်းတုန်းကတော့သူ့ကိုထောက်ခံသူတွေကအဲ့ဒီအချင်းထောင်ရှေ့စူဝေးခဲ့ကြပြီးရှက်ဖွဲ့လို့ရလို့အော်ဟစ်ခဲ့ကြပါတယ်ဒီဖမ်းဆီးမှုဟာတစ်ချိန်တုန်းကမိတ်ဆွေတွေဖြစ်ခဲ့ကြတဲ့ယူကရိန်းသမ္မတပိုရိုရှန်ကိုနဲ့ဂျော်ဂျီယာသမ္မတဟောင်းဆာကာစရီလီတို့ကြားကရန်စရီရဲ့နောက်ဆုံးဖြစ်ရပဲဖြစ်ပါတယ်ဒီသတင်းပတ်အစောပိုင်းတုန်းကရဲရဲဖမ်းဆီးမှုကနေလွတ်အောင်ဆာကာစရီလီကဗန်ကားခေါင်ဘိုးပေါ်တက်နေချိန်မှာရဲနဲ့ရုံးရင်းဆန်ခတ်ဖြစ်နေတဲ့သူ့ရဲ့ထောက်ခံသူတွေကဗန်ကားကိုဝင့်ဖြတ်ပြီးသူ့ကိုကယ်ထုတ်ဖို့ကြိုးစားခဲ့တာပါမစ္စတာဆာကာစရီလီယာ2015ခုနှစ်မှာဂျော်ဂျီယာပြည်နယ်သမ္မတဖြစ်လာပြီးယူကရိန်းသမ္မတပိုရိုရှန်ကိုကိုအာဂရီလိုက်စားတယ်ဆိုပြီးဝေဖန်လာခဲ့သူဖြစ်ပါတယ
် UAB ကအသံညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူရီကနေစနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လှုပ်ဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူခဲ့ကြပါတယ်ဒါဟာကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတို့မြောက်ကိုရီးယားနိုင်ငံကိုမကြသေးခင်ကတွားရောက်ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားဆိုရပိုင်း KCNA သတင်းဌာနကဒီကနေ့မှပြောကြားပါတယ်ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အထွေမှုချုပ် Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံကိုအခုသတင်းပတ်အတွင်းမှာတွားရောက်ခဲ့ပြီးမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီး Yi Yong Ho ဒုတိယနိုင်ငံသားရေးဝန်ကြီး Park Myung-guk တို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်လက်ထောက်အထွေမှုချုပ် Feldman အခုလိုလာရောက်ခဲ့တဲ့အတွက်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂအထွေထွေအတွင်းမှူးဌာနကြားမှာနားလည်မှုတွေပို့ပြီးတော့ရလာစေဖို့အထောက်အကူဖြစ်စေခဲ့တယ်လို့မြောက်ကိုရီးယားဆိုရပိုင်းမီဒီယာကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကမကြသေးခင်ကနှစ်စဉ်လုံနေကြလေတပ်စေးလက်ကျင့်မှုကိုလုပ်ခဲ့ပြီးချင်းပါပဲ Foreman ဟာမြောက်ကိုရီးယားနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အခုနှစ်စေးလက်ကျင့်မှုဟာလှုပ်လာသမျှတွေထဲမှာတော့အကြီးဆုံးစေးလက်ကျင့်မှုဖြစ်ပါတယ်ခင်ဗျာ။
ဂျပန်နိုင်ငံကျွန်းပေါ်ကတဲတလုံးတွေကနေဒီလျှက်စစ်မီးစက်တလုံးကိုခိုးယူဖို့စ조사ခဲ့တဲ့မြောက်ကိုရီးယား၅ဖမ်းလေသမား၃ဦးကိုဂျပန်ရဲတွေကစနေနေ့မှာဖမ်းဆီးလိုက်တယ်လို့ဂျပန်အစိုးရပိုင်း NHK သတင်းဌာနကကြေညာပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဒုံးကျည်စမ်းသပ်ချိန်ချောက်မှုတွေရှိနေချိန်မှာပဲမြောက်ကိုရီးယားထောက်လန်းရေးတွေလှုပ်လေရှိတဲ့လူတွေကိုပြန်ပေးဆွဲတာ၅ဖမ်းလေတွေပျောက်ဆုံးသွားတတ်တာမျိုးတွေကဖြစ်ရတဲ့တွေကအခုနောက်ဆုံးဖြစ်ပေါ်ပေါက်လာတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်နရင်ရာမိုဒီ2014ခုနှစ်မှာအာဏာရလာပြီးနောက်ပိုင်းသူ့အတွက်အရေးကြီးဆုံးစမ်းစစ်ချက်ဖြစ်မဲ့ဒေသန္တရရွေးကောက်ပွဲကိုမစ္စတာမိုဒီကိုစားပြုဝင်ပြိုင်ခဲ့တဲ့ဂူဂျာရတ်ပြည်နယ်မှာဒီကနေ့ကျင်းပခဲ့ပါတယ်။နိုင်ငံအဆင့်အုပ်ချုပ်ရေးတာဝန်တွေမယူခင်ကသူ73နှစ်နီးပါးကြာအုပ်ချုပ်ခဲ့တဲ့နိုင်ငံအနောက်ပိုင်းကဂူဂျာရတ်ပြည်နယ်ကိုဆက်ပြီးထိန်းချုပ်နိုင်ဖို့သူ့ရဲ့ဂျနတာပါတီကြိုးပမ်းလှုပ်ဆောင်နေရတာဖြစ်ပါတယ်။နိုင်ငံရဲ့ပြင်းပြနှုံးကိုတာလွန်ပြီးစီးပွားရေးအရှိန်ဟုန်ကောင်းကောင်းနဲ့ကြီးထွားနေတဲ့သူ့ရဲ့ဘီနယ်မှာဖွံ့ဖြိုးရေးလုပ်ငန်းတွေအလုပ်ကိုင်အခွင့်အလမ်းတွေဖန်တီးပေးနိုင်ခဲ့တဲ့ခေါင်းဆောင်ဆိုတဲ့ပုံရိပ်ကိုဆက်ထိန်းထားနိုင်ဖို့အတွက်ကဒီဘီနယ်ရွေးကောက်ပွဲမှာ BJP ပါတီအနိုင်ရဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ပါတယ်။မစ္စတာမိုဒီရဲ့လူချင်းလူကင်ပေါ်တဲ့အနေထားရဲ့ဂူဂျာရတ်နယ်သားတွေကိုဆွဲဆောင်နိုင်မှုရဲ့အကြောင်းသူတို့ပါတီအနိုင်ရလိမ့်မယ်လို့ BJP ပါတီကမျှော်လင့်ထားပါတယ်။ ဒါပေမဲ့လည်းစီးပွားရေးဖွံ့ဖြိုးမှုအရှိန်ကျလာတာကြောင့်လူလူကြာမကျေနပ်မှုတွေရှိလာပြီးဝန်ကြီးချုပ်ရဲ့ပုံရိပ်ကိုထိခိုက်ရတာကြောင့်သူ့ပါတီပေါ်ထောက်ခံမှုကျဆင်းလာတယ်လို့စစ်တမ်းကောက်ယူချက်တွေမှာတွေ့ရတာကြောင့်အခုရွေးကောက်ပွဲကိုပါတီခေါင်းဆောင်တွေလက်နေကြပါတယ်။ဝန်ကြီးချုပ်မော်ဒီကိုတိုင်ကတော့ဒီကနေ့ရွေးကောက်ပွဲကိုမဲဆန္ဒရှင်တွေအားလုံးလာရောက်မဲထဲဝင်ကြဖို့အထူးသဖြင့်လူငယ်တွေသူတို့ရွေးချယ်ခြင်းသူကိုလာရောက်ရွေးချယ်ဖို့သူ့ရဲ့ Twitter လူမှုကွန်ရက်ဆာမျက်နှာမှာနှိုးဆော်ထားပါတယ်။ဒီကနေ့ကျင်းပတဲ့ဂူဂျာရတ်ပြည်နယ်ရွေးကောက်ပွဲမှာစုစုပေါင်းမဲယုံ 14,000 ရှိပြီးတော့ BJP ပါတီကအိန္ဒိယမျိုးသားကွန်ဂရက်နဲ့ဘဟူဂျန်ဆမတ်ပါတီတို့နဲ့ရှင်ပြိုင်တာဖြစ်ပါတယ်။အဆင့်နှစ်ဆင့်ကျင်းပတဲ့ဒီရွေးကောက်ပွဲပထမအဆင့်ကိုဒီကနေ့မှာစုစုပေါင်းဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်ပေါင်း989ဦးထိရှိပါတယ်ခင်ဗျာ
။ကယ်လီဖိုးနီးယားတောင်ပိုင်းမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တော်မီကိုငိမ့်သက်ဖို့မိသားသမားတွေဆက်ပြီးစ조사နေရစဉ်ဖြစ်ပါတယ်။တောင်ကြာနေမှာတော့ဆန်ဒီယေဂိုမြောက်ပိုင်းအထိနောက်ထပ်မီးတွေကူးဆက်လာပြီဖြစ်ပါတယ်။လွန်ခဲ့တဲ့9ရက်ကလေးကလောင်ကျွမ်းနေတဲ့မီးကြောင့်အဆောက်အုံပေါင်းအနည်းဆုံး900ပျက်စီးသွားပြီဖြစ်တယ်လို့လူပေါင်း13,000လောက်ကိုလည်းဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနင်္လာနေ့ကစတင်လောင်ကျွမ်းခဲ့တဲ့တော်မီဟာနေရာ6ခုမှာပြန့်နှံ့သွားခဲ့တယ်လို့တခြားနေရာတွေမှာလည်းလောင်ကျွမ်းနေတာဖြစ်ပါတယ်။မီးသားသမား9,900ကျော်နဲ့မီးငိမ့်သက်နေရပြီးမီးအရှိန်ရောကြအောင်ရဟတ်ယင်တွေနဲ့ဆေးတွေရေတွေဖြန့်နေရတာဖြစ်ပါတယ်။ Santa Ana အနောက်လေကမပြတ်တိုက်ခတ်နေတာမို့ Pacific Canyon တစ်လျှောက် Los Angeles ကနေမြောက်ပိုင်းကီလို190ကျော်က Santa Barbara အထိမီးကူးဆက်လောင်ကျွမ်းနေတာဖြစ်ပါတယ်။
နောက်ဆုံးရသတင်းတွေကိုကိုញ្ញန်နိုင်နဲ့ကိုញ្ញန်ဝင်းအောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်မြန်မာလူငယ်တွေအနေနဲ့စူဇန်တီထွင်ဖန်တီလူစိတ်နဲ့ပွင့်လင်းလွတ်လပ်တဲ့အတွေ့အခေါ်တွေကိုလက်တွေ့အကောင့်တဲ့ဖို့ကြိုးစားကြဖို့နဲ့နိုင်ငံမှာစွန့်ဦးတီထွင်တဲ့ယဉ်ကျေးမှုတရားပေါ်ထွန်းလာဖို့အစိုးရဘက်ကရောနိုင်ငံသူနိုင်ငံသားအားလုံးကဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါကတော့ဒီကနေ့ကျင်းပတဲ့ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များ၏ထိပ်သီးညီလာခံ2019ဖွင့်ပွဲအခမ်းအနားမှာလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေကိုဒေါက်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။မြန်မာနိုင်ငံမှာလူငယ်တွေစုံတီထွင်လုပ်ငန်းရှင်တွေဖြစ်လာနိုင်ဖို့အတွက်ဘလို့အခြေအနေမျိုးတွေလိုအပ်ပါတယ်ဆိုတာကိုမဆုမွန်ကဆက်ပြီးတင်ပြပါမယ်ရှင
်ဒီကနေ့ဒီဇင်ဘာလ9ရက်နေ့မှာမြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များအသင်းကကြီးမှုပြီးဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များဤထိပ်သီးညီလာခံတရက်နေပြည်တော်မြန်မာပြည်အပြည်ပြည်ဆိုင်ရာကွန်ဗင်းရှင်းဗဟိုဌာနနှင့်မှာကျင်းပပါတယ်မြန်မာနိုင်ငံတော်ဗဟိုဘဏ်ဥက္ကဋ္ဌအပါအဝင်စီးပွားရေးလုပ်ငန်းရှင်ကြီးတွေနောက်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေနဲ့ပြည်တွင်းပြည်ပကအသိပညာရှင်အတတ်ပညာရှင်တွေနောက်တိုင်းဒေသကြီးနဲ့ပြည်နယ်တွေကလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေတက်ရောက်ကြပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နဲ့ရေရှည်တည်တံ့ခိုင်မြဲတဲ့စီးပွားရေးစနစ်ဖြစ်ဖို့အားလုံးပူးပေါင်းဆောင်ရွက်ကြဖို့နဲ့လူငယ်တွေနဲ့နိုင်ငံသူနိုင်ငံသားအားလုံးရဲ့စိတ်ဓာတ်နဲ့အရေးချင်းမြင့်တင်မှုအရေးကြီးတယ်ဆိုတာကိုမိကွန်းပြောကြပါတယ
်ကျမတို့ရဲ့လူငယ်တွေဟာအနာဂတ်နိုင်ငံတော်ရဲ့အရင်းမြစ်တွေဖြစ်ပါတယ်ကျမတို့နိုင်ငံပိတ်ခါရှိရှိတောင်တင်းခိုင်မာစွာရပ်တည်နိုင်ဖို့စီးပွားရေးတိုးတက်မှုကအရေးကြီးလာပါတယ်လူငယ်အင်အားနဲ့စီးပွားရေးအင်အားပေါင်းပြီးကျမတို့နိုင်ငံကိုဖွံ့ဖြိုးတိုးတက်အောင်လုပ်ကြရမှာဖြစ်ပါတယ်ကျမတို့မြန်မာလူငယ်တွေဟာစူးစမ်းလူစိတ်တီထွင်ဖန်တီးလူစိတ်ပွင့်လင်းလွတ်လပ်တဲ့အတွေ့အခေါ်တွေကိုလက်တွေ့အခောင်းတွေပေါ်ပြီးအများအကျိုးအတွက်ကျိုးပန်းဆောင်ရွက်လိုတဲ့စိတ်ထားတွေရှိကြပါတယ်ကျမတို့နိုင်ငံမှာစွန့်ဦးတီထွင်ရင်ကျွေးမှုတွေဖြစ်ပေါ်လာစေဖို့အတွက်အစိုးရဘက်အနေနဲ့လည်းပြည်ထောင်စုအဆင့်သာမကတိုင်းဒေသကြီးအစိုးရတွေကပါကိုတိုင်းဒေသမှာရှိကြတဲ့စွန့်ဦးတီထွင်လုပ်ငန်းတွေကိုအားပေးကူညီပံ့ပိုးကြဖို့တိုက်တွန်းပါတယ
်အစိုးရအနေနဲ့လည်းနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးအတွက်တွန်းအားပေးလှုံ့ဆော်ပေးလျက်ရှိနေပြီးတော့လူငယ်လုပ်ငန်းရှင်တွေဘက်ကလည်းကိုထုတ်ကုန်တွေကနေအိန္ဒိယအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့ကြိုးစားကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ
်ကိုစီကထုတ်ကုန်တွေဈေးကွက်ရရှိရေးနဲ့တခြားနိုင်ငံကပစ္စည်းတွေနဲ့ပြည်တွင်းပြည်ပဈေးကိုက်တွေဈေးကွက်တွေမှာရှင်ပြိုင်နိုင်စွမ်းရှိဖို့ကြိုးပမ်းရမှာဖြစ်ပါတယ်။ကိုယ့်ပြည်တွင်းကဈေးကွက်တစ်ခုတည်းမဟုတ်ဘဲအိန္ဒိယနိုင်ငံတွေအာဆီယံနိုင်ငံတွေရဲ့ဈေးကွက်တွေမှာထိုးဖောက်နိုင်ဖို့ရည်မှန်းချက်ထား ကြိုးစားကြမှာဖြစ်ပါတယ
်။နိုင်ငံတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ငွေကြေးဈေးကွက်လမ်းညွှန်ပေးမှုဆိုတဲ့ 3M လိုအပ်တယ်ဆိုတာကိုလည်းအတိုင်ပင်ခံကလေးပေးထည့်သွင်းပြောကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးလေလာသုံးသပ်သူစီးပွားရေးပညာရှင်ဒေါက်တာခင်မောင်ညိုဘောကဗေဒကတော့မြန်မာနိုင်ငံမှာလူငယ်တွေဟာကိုယ့်အနာဂတ်ကိုကိုယ်တည်ဖို့နဲ့စွန့်စားလိုစိတ်တီထွင်လိုစိတ်နဲ့မိမိကိုယ်ကိုအားကိုးလိုစိတ်တွေရှင်သန်နိုင်ဖို့အရေးကြီးတယ်ဆိုတာကိုလည်းအခုလိုသုံးသပ်ပါတယ်
။အစအကြိမ်ကဒီလူငယ်တယောက်အနေနဲ့ပြောရရင်စုံဦးတီထွင်လုပ်ငန်းရှင်ဖြစ်ဖို့ကပထမဆုံးလိုအပ်တဲ့ပထမဆုံးအခြေခံကြတဲ့အချက်တစ်ခုကပါလဲဆိုတော့ဝန်တန်းမလုပ်ပေးနဲ့ကိုယ့်ခြေတော့ပေါ်လွတ်လွတ်လပ်လပ်ရက်တည်လှုပ်ရှားနိုင်တဲ့လူငယ်ရှင်ဖြစ်ခြင်းတဲ့ဇောပေါ့လေ motivation ဖြစ်ခြင်းတဲ့ဌာနကြီးမားဖို့ကတော့လိုအပ်ဆုံးပဲ။ကြံတဲ့ဟာတွေကတော့ကိုယ့်အတူဖြစ်သွားတာပဲ။အခက်အခဲကတော့ရှိတာပေါ့။အခက်အခဲကလူငယ်ရှင်ပဲဖြစ်ရှိတယ်။ဟိုတကယ်တမ်းကိုအောင်မြင်ခြင်းနဲ့အောင်မြင်လုပ်ခြင်းနဲ့ဆိုရင်အဲ့ဒီခက်ခဲတွေကသူ့ဟာသူဟိုကျော်လွှားနိုင်တာအရေးပဲ။မကျော်လွှားနိုင်တဲ့အကြောင်းမရှိဘူး။အစိုးရကအားကိုးပြီးမှလိုရတဲ့ခါမျိုးဆိုရင်စုံမှုပြီးထွင်လို့သိပြီးတော့ခေါ်တိုက်ခု။အဲ့တော့ကိုဖာသာကိုလာကြိုးစားအထုတ်ပြီးတော့ဖြစ်လာတဲ့တနေရာရောက်မှအစိုးရကကူညီရတော့ပါတော့ပေါ့တော့ဒါမျိုးလိုရတဲ့စကလေးအစိုးရကိုအကူပြီးတော့လိုရတာမျိုးပေါ့ဆရာကစုံဟုတ်တည်ဆင်းလို့သိပြီးတော့မမြင်တာတစ်ချက်ပေါ့နော်နောက်တစ်ခုကတော့အစိုးရအနေနဲ့ကတော့အတိုင်းအဆင့်တစ်ခုရောက်ရင်အတိုင်းကတစ်ခုရောက်လို့ရှိရင်ကတော့ကိုကတော့ကူညီတင်တယ်ကူညီတင်တယ်ဆိုတာဟိုစီမင်းစီကံပိုင်းဥပဒေပိုင်းပေါ့ဥမာဖြေလျှော့တင်တာတွေဖြေလျှော့ပေးတာနောက်လုပ်ပါကိန်းတာရှိအောင်လုပ်ပေးတာပေါ့လေဒူအင်းဘစ်နက်စ်လိုဟာမျိုးပေါ့လေအဲ့လိုဟာမျိုးလေးတွေလုပ်တာကိန်းတာရှိအောင်လုပ်ပေးတာဥမာကုမ္ပဏီဥတွေမျိုးနောက်တစ်ခါရင်းနှီးမြှုပ်နှံမှုဥတွေမျိုးပေါ့လေအဲ့လိုမျိုးတွေကတော့လုပ်ပေးတဲ့လေလို့မြင်တယ
်ဒီကနေ့စတင်ကျင်းပတဲ့ဒီလိုညီလာခံတွေကနေနောက်ပိုင်းမှာလဲလူငယ်စုံဦးတီထွင်လုပ်ငန်းရှင်တွေအားလုံးနဲ့တွေ့ဆုံဆွေးနွေးနိုင်မယ်မြမစုံဦးတီထွင်လုပ်ငန်းရှင်များထိပ်သီးညီလာခံတွေလာမယ့်နှစ်တွေမှာဆက်ပြီးတော့ကျင်းပသွားနိုင်မှုနဲ့နိုင်ငံတိုးတက်ရေးမှာအားလုံးကပူးပေါင်းပါဝင်ကြဖို့ကိုလည်းအတိုင်ပင်ခံပုဂ္ဂိုလ်ကတိုက်တွန်းပြောကြားသွားပါတယ
်ကျမတို့ရဲ့လူငယ်များလေးလေးနဲ့နဲ့စဉ်းစားစေချင်ပါတယ်ကိုယ်နိုင်ငံရဲ့အခြေအနေကဘယ်လိုရှိလဲကဘာကြီးရဲ့အခြေအနေကဘယ်လိုရှိလဲကဘာကိုယ်နိုင်ငံကိုဘယ်လိုမြင်တယ်လဲဘာကြောင့်အဲ့လိုပုံစံနဲ့မြင်လဲကျမတို့ဟာကျမတို့နိုင်ငံရဲ့ဂုဏ်သိက္ခာတွေမကကျမတို့နိုင်ငံရဲ့ညီညွတ်မှုကျမတို့ရဲ့နိုင်ငံသူနိုင်ငံသားတွေရဲ့တိုးတက်မှုပြည့်မြောက်ဖို့ဘာတွေလုပ်ဖို့လိုလဲဆိုတာတူးချင်းတူးချင်းကနေပြီးတော့ကိုယ့်ရဲ့တာဝန်အနေနဲ့တဲ့တင်စဉ်းစားပြီးတော့လုတ်ချနေကြပါတယ်နောက်ဆုံးကြတော့အနာဂတ်ဆိုတာလူငယ်တွေရှိသွားတာပဲဒါမှမဟုတ်ကျမတို့ရဲ့လူငယ်တွေကိုအားကိုးပါတယ်ကျေးဇူးတင်ပါတယ
်ဒုတိယအကြိမ်မြန်မာနိုင်ငံလူငယ်စုံဦးတီထွင်လုပ်ငန်းရှင်များရဲ့ထိပ်သီးညီလာခံ2019မှာတော့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးတွေမှာတစ်ဖက်တစ်လမ်းကပံ့ပိုးကူညီရန်စားတဲ့ရည်ရွယ်ချက်တွေနဲ့ကျင်းပတာလည်းဖြစ်ပါတယ်ရှင
်ဆောရရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်သစ်ကိုပြုပြမှုသတင်းပတ်အမင်းငယ်ပဲကျမတော့တယ်ကုန်လွန်တော့မယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ငန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာကြုံခဲ့ရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေလံဆွေးနွေးခန်းကိုည9:00ခွဲမှစတင်မှာဖြစ်ပါရစေ။အခုဆက်လက်ပြီးတော့အင်ဒိုနီးရှားစီးပွားရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာအာဂန်မီတောင်ပောက်ကွဲမှုအနေနဲ့ကြောင့်ခီးသွွားဧည့်သည်တွေတိတိတသာအလာနေသွားခဲ့ပါတယ်။ခီးသွွားလုပ်ငန်းတာဝန်ရှိသူတွေကတော့မီတောင်ပောက်ကွဲမှုကြောင့်ထိခိုက်ခဲ့ရတဲ့ဘာလီကျွန်းခီးသွွားလုပ်ငန်းတွေကိုအချိန်တိုတိုအတွင်းပြန်လည်နှလန်ထူလာဖို့မျှော်လင့်ကြိုးပမ်းနေကြပါတယ်။အာဂန်မီတောင်ပောက်ကွဲမှုကြောင့်ဘာလီကျွန်းစီးပွားရေးပေါ်ဘလောက်ရိုက်ခတ်မှုတွေရှိနေတယ်လဲဆိုတာကိုတော့ Reuters သတင်းကိုအခြေခံပြီးမက်ကင်ဖြူထွေးကတင်ပြပေးပါမယ်ရှင်။
ပြည်ပြည်ပါခီးသွားတွေအလားများတဲ့အင်ဒိုနီးရှားနိုင်ငံကအားလက်ရဲ့အပန်းဖြေကျွန်းဘာလီမှာအာဂုံမီတောင်ပောက်ကွယ်မှုကြောင့်ခီးသွားဧည့်သည်တွေတိတိတသာကျဆင်းသွားခဲ့ပြီးတော့စီးပွားရေးလုပ်ငန်းတွေလည်းထိခိုက်လာနေပါဗျ။အခုချိန်မှာအရင်ကပုံမှန်ဝင်နေကြဝင်ငွေရဲ့တဝက်တောင်မှဝ
ဝင်ဖို့မလွယ်တော့ဘူးလို့ရေလွှာလျှောစီးတဲ့ပုတ်ပြားငားရမ်းသူတို့ကပြောပါတယ
်။ Kolayang Sewayan Papan Surfing itu profits kitar 800
ဆောင်းအားဖြင့်ဆိုရင်ရေလွှာလျှောစီးတဲ့ပုတ်ပြားငားတာကနေဒီနေ့ကိုရူပီ8သိန်းကနေတသန်းလောက်ထိဝင်ငွေရှိပြီးတော့ကျွန်တော်အတွက်အမြတ်ကတော့4သိန်းလောက်ကျန်ပါတယ်။ဒါပေမဲ့အခုကတော့အရင်ဝင်ငွေရဲ့တဝက်လောက်ရရင်ကံကောင်းတယ်လို့တွက်နေရတာပါ။
ပါလီကျွန်းပေါ်မှာတည်ရှိတဲ့အာဂုံမီထောင်ကနေပြီးခဲ့တဲ့နိုဝင်ဘာလနောက်မိတ်ကစလို့မိဂိုလုံးကြီးတွေစထွက်လာခဲ့ပြီးတော့အခုချိန်မှာပောက်ကွဲမှုအန္တရာယ်ဆုံရင်ချက်ကိုလည်းအမြင့်ဆုံးအဆင့်သတ်မှတ်ထားတာပါ။မီထောင်ဤတဝက်မှာနေထိုင်နေကြသူ6000ခွဲကျော်ဘေးလွယာရွှေ့ပြောင်းခဲ့ကြပြီးတော့ပါလီကျွန်းလေဆိပ်ကိုလည်းရက်အနည်းငယ်ပိတ်ပစ်ခဲ့ရတာပါ။ပနိုရမာတဲခုဆောင်ကမန်နေဂျာထက်ထက်ထူနတ်စ်ကအခုလိုပြောပါတယ
်မွန်ကန်ဒါရီအရုပ်စီဂနိုအဂုံအဒါတာမူကန်ဆယ်
တပိစ်အဂုံမီနောင်စပီပောက်ခွဲခဲ့ခြင်းကဆလို့တချို့ဧည့်သည်တွေကခီးစဉ်တွေဖျက်လာကြပါတယ်လေးစိတ်ပိတ်လိုက်ပြီးနောက်မှာတော့ပိုးဆိုးသွားတာပါပဲခီးသွားဧည့်သည်90ရာခိုင်နှုန်းလောက်ခီးစဉ်တွေဖျက်ပစ်လိုက်ကြတာပ
ါနောက်ပိုင်းလေးစိတ်ပြန်ဖွင့်ပြီးလေရင်ခီးစဉ်တချို့ပြန်ပြီးစတင်လာတဲ့အချိန်အောင်ခီးသွားတွေကမှစိုးရိမ်မှုတွေကြောင့်အသွားလာတွေကတော့တိတိတသားကျနေစေပါပုံမှန်အဖြစ်ဆိုရင်ခရစ်စမတ်နဲ့နှစ်သက်ကူရသည်ဖြစ်တဲ့အခုလိုအချိန်မျိုးမှာခီးသွွားတွေအလားများလေးရှိပါတယ်။စီးပွားရေးလုပ်ငန်းရှင်တို့ကတော့ခီးသွွားတွေပြန်ရောက်လာဖို့မျှော်လင့်နေကြသလိုခရစ်စမတ်နဲ့နှစ်သက်ကူအတွက်ကြိုတင်ပြင်ဆင်မှုတွေကိုလည်းအရင်လိုပဲလုပ်နေတယ်လို့ပြောပါတယ
်။စီးပွားရေးမကောင်းတဲ့ကျမတို့အတွက်ကတော့ဒီခရစ်စမတ်နဲ့နှစ်သက်ကူအတွက်ကြိုတင်ပြင်ဆင်ရောင်းချတာတွေကတော့လုပ်ရမှာပါ။အချိန်ကြီးဘလို့ဖြစ်လာမလဲဆိုတာတော့အဆောင်ကြည့်ရမှာပါ။
မီရောင်ပောက်ကွယ်မှုအန္တရာယ်ဆိုရင်ချက်တွေကြောင့်ကမ္ဘာလက်ခီးသွွားဥယျာဉ်တိတိတသားကျဆင်းသွားပေမဲ့အင်ဒိုနီးရှားခီးသွွားလုပ်ငန်းတာဝန်ရှိသူတွေကတော့လုပ်ငန်းတွေကိုအချိန်တိုတိုအတွင်းမှာပြန်လည်ဥမော်လာအောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်နေကြတာပါအစီတာခီးသွွားလုပ်ငန်းအဖွဲ့အကြီးအကဲခထအာဒနာကအခုလိုပြောပါတယ်
တားစမန်ချာရီချာရီကလောဘာလီနီကန်ကနပင်္ဂလာမန်ယာဆူဒါပူလူဟန်
ကျွန်တော်နီလန်ရှားမှာပါဘာလီကျွန်းခီးသွွားလုပ်ငန်းကအခိုင်အမာတည်ရှိနေတဲ့လုပ်ငန်းမှာဒါကြောင့်ဒီအာဂွန်မီတော့ပောက်ကွဲမှုလိုမျိုးအဖြစ်ဆိုးကြီးကိုကြော်လာနိုင်မဲ့နီလန်ရှိရပါတယ်။2002ခုနှစ်ကဗာလီကျွန်းဘုံကွဲမှုနောက်ပိုင်းမှာတော့မှအချင်းကြကြမယူလဲရပါနဲ့လုပ်ငန်းတွေပြန်လဲဥမော့နှိုင်းခဲ့တာပါ။ဆိုးဝါးလာတဲ့အကြမ်းဖက်တိုက်ခိုက်မှုကြီးဖြစ်ခဲ့ပြီးအချင်းယူပြန်လဲထူထောင်မှုကြိုးစားရမယ့်အခြေအနေမျိုးမှာတော့မှအချင်းသိပ်မယူခဲ့ရဘူးလေ
။လောလောဆယ်အချင်းကြီးကတော့ကဘာလက်ခီးသွားတဲ့တိတိတသားကြဆင်းနေစေဖြစ်တယ်လို့မီတော့ပောက်ကွဲမှုအန္တရာယ်ကလည်းအမြင့်ဆုံးစိုးရင်ရတဲ့အဆင့်မှာရှိနေစေပါ။ဒီတွင်ပတ်ချင်ပါကိုပဲဟိုတယ်ကန်ကြိုတင်ဘုကင်ယူထားသူတွေက90ရာခိုင်နှုန်းလောက်ပြန်ပြီးတော့ဖျက်ပစ်လိုက်ကြတယ်လို့ဟိုတယ်တချို့ကပြောပါရယ်အင်ဒိုနီးရှားနိုင်ငံရဲ့ခီးသွွားလုပ်ငန်းအတွက်အရေးပါလာတဲ့ဘာလီကျွန်းမှာနှစ်စဉ်နိုင်ငံသားခီးသွွား၄တန်းခွဲလာရောက်လို့ရှိပြီးတော့ဒါဟာဆိုရင်အင်ဒိုနီးရှားနိုင်ငံတစ်ခုလုံးကိုနှစ်စဉ်လာရောက်တဲ့ခီးသွွားဧည့်သည်၁၀တန်းခွဲရဲ့တဝက်နီးပါးရှိနေတာဖြစ်ပါရယ်ရှင
်မခင်ပြထွေးတင်ပြခဲ့တာဖြစ်ပါရယ်ရှင်အခုတော့ဆောင်းဝါးသည်တဲ့ရောက်လာပြီးမို့ဆောင်းနှင်းတွေဝေတဲ့နှစ်သက်ကူရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖြော်ပြပေးနေပါဗါးဒါကြောင့်ဒီကနေ့မှာတော့ Black Hole တည်ဆို့ထားတဲ့ဆောင်းလဲ့အိမ်မက်ဆိုတဲ့သချင်းနဲ့ဖြော်ပြပေးချင်ပါတယ်နားဆင်ကြရအောင်ပါရှင
်มาแล้วจุ้ยมาจาแกเลยมาฉันเลยเฉยเมยยินดีดักแค่เย็นเวเปซันยินดีเวปังไซบูเทมเมมัวเลยเปียวไหนมัวเวเน่ฉันต้องมันลงดาเรอำมันจาดูด้วยชีเยThank you.
ကိုတိဆိုထားတဲ့ဆောင်းလေအိမ်မက်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာ bemis@voanews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါမယ်ရှင
်။ဂါဇာကမ်းမြောင်ဒေသကနေအစ္စရေးဘက်ခြံကုန်ဒုံးကျည်တွေနဲ့တိုက်ခိုက်တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာကိုဒီကနေ့မှလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာနှစ်ယောက်သေဆုံးသွားခဲ့ပါတယ်။ဒါဟာအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တိမှတ်ပြုတယ်လို့ပြောလိုက်ပြီးတဲ့နောက်အခုနောက်ဆုံးအစ္စရေးနဲ့ပါလက်စတိုင်းကြားမှာပဋိပက္ခတွေဖြစ်ပေါ်လာခဲ့တာပါ။ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာဟမတ်စ်အဖွဲ့ကတနက်သမား2ယောက်တိဆုံးခဲ့တယ်လို့ဟမတ်စ်အဖွဲ့ကပြောပါတယ်။အစ္စရေးဘက်ကတော့လက်နက်စက်ရုံတစ်ခုကိုပြင်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်။အမေရိကန်ရဲ့လုံရက်ကိုတုံ့ပြန်တဲ့အနေနဲ့အီရတ်၊ဂျော်ဒန်၊ဆီးရီးယား၊ပါကစ္စတန်၊လက်ဘနော၊မလေးရှား၊အင်ဒိုနီးရှားနိုင်ငံတွေမှာလည်းမနေ့တောက်ကြနေ့ကအမေရိကန်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပူးတွဲရပ်တည်ချက်သဘောထားထုတ်ပြန်သွားနိုင်ဖို့အတွက်နိုင်ငံပေါင်း2000လောက်ပါဝင်တဲ့အာရဗ်နိုင်ငံများအဖွဲ့ချုပ်ဟာဒီကနေ့မှတွေ့ဆုံကြဖို့ရှိပါတယ်ခင်ဗျာ။ဂျော်ဂျီယာသမ္မတဟောင်းမီခဲလ်ဆာရကက်ရှ်ဗီလီကိုသူ့ရဲ့ထောက်ခံသူတွေကဒီသတင်းပတ်အစောပိုင်းမှာဖမ်းဆီးမှုကနေလွတ်မြောက်အောင်ကယ်ထုတ်ခဲ့ပြီးတဲ့နောက်ယူကရိန်းရဲတပ်ဖွဲ့ကဒီကနေ့မနေ့တောက်ကြနေ့ကတော့သူ့ကိုပြန်ပြီးတော့ဖမ်းဆီးလိုက်ပါတယ်ဆာရကက်ရှ်ဗီလီကိုကီယက်မြို့မှာရဲကဖမ်းဆီးခဲ့ပြီးယာယီအကျဉ်းထောင်မှာသူ့ကိုထိန်းသိမ်းထားကြောင်းအစိုးရရှင်းနေတွေကပြောပါတယ်တောက်ကြညာပိုင်းတို့ကသူ့ကိုထောက်ခံသူတွေဟာအဲ့ဒီအကျဉ်းထောင်ရှေ့မှာစုဝေးပြီးတော့ရှက်ဖွယ်လို့ရဖြစ်တယ်ဆိုပြီးတော့အော်ဟစ်ခဲ့ကြပါတယ်မြောက်ကိုရီးယားနိုင်ငံနဲ့ကုလသမဂ္ဂတို့ကြားဆက်သွယ်မှုတွေပုံမှန်လုံဆောင်သွားဖို့နှစ်ဖက်စလုံးကသဘောတူလိုက်ကြပါတယ်။ဒါဟာကုလသမဂ္ဂအကြီးအကဲတောင်းဆိုရှိသူတို့မြောက်ကိုရီးယားနိုင်ငံကိုမကြသေးခင်ကတွားရောက်ခဲ့ပြီးတဲ့နောက်ဖြစ်လာခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရဘိုင်း KCNA သတင်းဌာနကစနေနေ့မှာပြောပါရယ်ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာလက်ထောက်အတွင်းမှူးချုပ် Jeffrey Feldman ဟာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဒုတိယနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ခင်ဗျာ။
တရင်ချင်းချက်ကိုကိုညာနိုင်ပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရမှုကမှစုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American အသံညနေဘက်မြန်မာဘာသာအစည်းအဝေးကိုမြန်မာဆင်လွှင့်ချိန်ညနေ6:00နာရီကနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.